မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်ခိုင်မာတဲ့ပြုပြင်ပြောင်းလဲရေးတွေမလုပ်ရင်အရေးယူမဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဇွန်လ20ရက်နေ့မှာအတည်ပြုခဲ့ပါတယ်။ဒီလိုအတည်ပြုခဲ့ပေမဲ့အမေရိကန်နဲ့ဆက်ဆံရေးမှာပုံမှန်အားကောင်းလာအောင်မြန်မာနိုင်ငံဘက်ကဆက်လက်ဆောင်ရွက်သွားမယ်အကြောင်းအမေရိကန်ဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းက VOA ကိုပြောပါတယ်။ဒီဥပဒေမူကြမ်းကြောင့်အမေရိကန်နဲ့မြန်မာဆက်ဆံရေးအပေါ်အကျိုးသက်ရောက်မှုရှိနိုင်သလားဆိုတာကိုကိုရဲမင်းထွန်းကဆက်သွယ်မေးမြန်းခဲ့တာမှာတပ်အမတ်ကြီးဦးအောင်လင်းကသူ့ရဲ့သဘောထားကိုအခုလိုစပြီးပြောပါတယ်
။ဟုတ်ကဲ့ခင်ဗျာ။ဒီဥစားကိုအောက်လွှတ်တော်မှာသူတို့အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီကနေပြီးတော့သူတို့လှုပ်ဆောင်တဲ့အရေးယူဆောင်ရွက်မှုကိုကျွန်တော်တို့မှတ်သားထားပါတယ်။အာခုနကတော့ဦးရဲမင်းထွန်းမေးထားတဲ့ဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ဖြေရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ကတော့American ဆက်ဆံရေးကိစ္စနဲ့ပတ်သက်ပြီးတော့လေ့ထားတယ်။ဆက်ဆံရေးကောင်းကျွန်တော်ဆက်လက်ဆောင်ရွက်နေပါပဲဆိုတဲ့ဟာလေးတော့ပြောပြရစီ
။တမတ်ကြီးနေနဲ့ရောခင်ဗျာဒီဥပဒေကြမ်းဘယ်အတိုင်းတာဒီရောက်လိမ့်မယ်လို့မြင်ရခံမမိပါလဲခင်ဗျာ
။ဒီဥပဒေကြမ်းကတော့ခင်ဗျားလဲဟို American ကမရှိနေတဲ့ဟို American ရဲ့နိုင်ငံရေးအကြောင်းကိုသိရတဲ့လူဖြစ်တဲ့အတွက်ကြောင့်ဒီဥပဒေကြမ်းနဲ့ပတ်သက်ပြီးတော့တည်ထားမှာဖြစ်ပါတယ်။ဒီဥပဒေကြမ်းကိုဟိုအဆိုပြုတဲ့ဟာကလည်းတို့တော့အမတ်တရားနေပြီးတော့သူတို့ရဲ့မဲဆန္ဒနယ်မှာဒီမြန်မာနိုင်ငံပေါ်ဖို့အကောင်းမမြင်တဲ့လူတွေကနေပြီးတော့သူတို့ကိုတိုက်တွန်းတဲ့အတွက်ကြောင့်ဒီဥစ္စာတွေကိုသူတို့ရဲ့မဲဆန္ဒရှင်တွေကနေပြီးတော့ပြောတဲ့စကားတွေကိုနားထောင်တာရဲ့နောက်ပြီးတော့သူတို့နဲ့ပတ်သက်ပြီးတော့ဒီမြန်မာနိုင်ငံကိုအကောင်းမမြင်တဲ့လူတွေကနေပြီးတော့သူတို့တိုက်တွန်းတဲ့အတွက်ကြောင့်ဒီဥစ္စာရေးဆွဲထားတာဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်ကလို့မျိုးမြင်ပါတယ်
Okay.
သူတို့ဗမာပြည်ကိုအကောင်းမြင်တဲ့လူတွေရှိသလိုအမေရိကန်နိုင်ငံမှာလည်းဗမာနိုင်ငံပေါ်အကောင်းမြင်တဲ့လူတွေအများကြီးရှိပါတယ
်ဟုတ်ကဲ့
အဲဒီအကောင်းမြင်တဲ့လူတွေကတော့ဘာလဲဆိုတော့လွတ်တော်အမတ်တွေကိုတော့သူတို့အနေနဲ့ဗမာပြည်ကိုအကောင်းမြင်ပေမဲ့လည်းဒီအကောင်းမြင်တဲ့လူတွေလို့သူတို့အနေနဲ့ဒီလိုမျိုးဟိုတိုက်တွန်းတာတွေပြောကြတာတွေမရှိတဲ့အတွက်ကြောင့်ဒီလွတ်တော်မှာဒီအခုလိုဥပဒေမူကြမ်းတွေထွက်မလာတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်တို့အောက်လွတ်တော်နဲ့ကျွန်တော်တို့အထက်လွတ်တော်ဟိုရောက်လိမ့်မယ်လို့များတမကြီးထင်ပါသလားခင်ဗ
ျဒါကတော့သူတို့ဆုံးဖြတ်တဲ့ကိစ္စကတော့ကျွန်တော်အနေနဲ့ဘာမှပြောလို့မရပါဘူးသူတို့အောက်လွတ်တော်အခုဟာကလည်းနိုင်ငံသားဆက်ဆံရေးကော်မတီကနေပြီးအရေးယူလာတာဖြစ်ပါတယ်နိုင်ငံသားဆက်ဆံရေးကော်မတီကသူတို့အခုလိုဆုံးဖြတ်တဲ့ဟာနဲ့ပတ်သက်ပြီးတော့ဘာဆက်လုပ်မယ်ဆိုတဲ့ဟာကိုတော့အခုထိတော့အစည်းအဝေးမှတ်တမ်းအနေနဲ့ထွက်ပေါ်လာခြင်းမရှိသေးပါဘူးဒီတော့ပေါ်လာခြင်းမရှိသေးတဲ့ဟာကိုတော့ကျွန်တော်ကြိုပြောလို့မရပါဘူ
းဟုတ်ကဲ့ခင်ဗျာဟိုအရေးမှများကျွန်တော်တို့ဟိုအဲ့လိုမျိုး precedent တွေပါရှိဘူးလားလို့ပါတမန်ခင်ဗျာ
အရင်တော့ရှိခဲ့တာတွေတော့မနှစ်တော့ကလည်းအောက်လွတ်တော်မှာအောက်လွတ်တော်နိုင်ငံသားရေးရာကော်မတီကနေအောက်လွတ်တော်တစ်ခုလုံးဆိုဟိုအရေးယူတာရှိတယ်အောက်လွတ်တော်ကနေပြီးတော့ထက်လွတ်တော်ကိုသူတို့တင်ပြပြီးတော့ထက်လွတ်တော်မှာတော့ဒီစိတ်ဆန်နယ်ပတ်သက်ပြီးတော့အရေးယူဆုံးဖြတ်တာတွေမရှိတဲ့အတွေ့အကြုံတွေတော့ကျွန်တော်တို့တွေ့ခဲ့ရပါတယ်
ဟိုတခုကနောက်ဆုံးပါလေပါတပင်းကဟိုမနေ့ကကျွန်တော်တို့ဒီ Fury News ထဲမှာပဲတခုတွေ့တာဟိုကျွန်တော်တို့ဦးချမ်းအေးပေါ့နော်ဟိုသူကကျွန်တော်တို့ဒီစကလုံးအသုံးအနှုန်းပေါ့နော်လူမျိုးတုံးတပ်ဖြတ်မှုဆိုတော့အားတော့ပတ်သက်ပြီးတော့သူကသဘောမတူဘူးလို့ပြောပါတယ်ခင်ဗျာဟိုတမတ်ကြီးရောဒါနဲ့ပတ်သက်ပြီးတော့ဖြည့်ဆွက်ပြီးတော့ပြောချင်တာများရှိပါသလားခင်ဗျာ
အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ပေါ့ဟိုဒီလူခွင့်ရနဲ့ပတ်သက်ပြီးတော့ဒီလူခွင့်ရချိုးပေါက်တယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့သူတို့ဆွဆွဲတဲ့ဟာတွေကမဟုတ်ပါဘူးဆိုတဲ့ဟာတွေကိုကျွန်တော်တို့စစ်စစ်ဖို့ဆိုပြီးတော့ကျွန်တော်တို့လွတ်လပ်တဲ့ကော်မရှင်လည်းဖွဲ့ထားပြီးဖြစ်ပါတယ်အဲဒီကော်မရှင်ကလည်းသူတို့ရဲ့လှုပ်ဆောင်စရာတွေရှိတာသူတို့လုပ်နေပါတယ်အကယ်၍ဒီလိုမျိုးလူခွင့်ချိုးပေါက်ပြီးတော့သူတို့ဆွဆွဲတဲ့ဟာတွေကိုသူတို့အနေနဲ့ဆွဆွဲဖို့ကိစ္စအကြောင်းအရာကိစ္စရှိမှဆိုလို့ရှိရင်လည်းအဲလွတ်လပ်တဲ့စုံစမ်းရေးကော်မရှင်နဲ့လည်းအများအားသူတို့ဆက်သွယ်နိုင်ပါတယ်အဲလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ဆိုတာကလည်းနိုင်ငံတကာနေပြီးတော့တကယ်ပဲအလုံးအနေပြီးတော့ယုံကြည်ကိုးစားတဲ့လူတွေနဲ့ဖွဲ့စည်းထားတဲ့အဖွဲ့ပုံကိုယ်တွေပါပါတယ်ဒါကြောင့်မို့သူတို့အနေနဲ့လည်းအဲကော်မရှင်နဲ့လည်းသူတို့သိကျင်တဲ့ဟာတွေကိုပို့ပြီးတော့ပြောပြနိုင်မှာလည်းလို့ပဲကျွန်တော်ယူဆပါတယ်ကျေးဇူးတင်ပါတယ်
အမေရိကန်ဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းကိုကိုရဲမင်းထွန်းဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်